မင်္ဂလာပါ RFA ပိတ်သက်များခင်ဗျာအခုပထမဆုံးအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကိုစတင်တည်ထောင်စဉ်ကချမှတ်ထားတဲ့ရည်ရွယ်ချက်ဟာလက်ရှိဖြစ်နေတဲ့ဒေတာရင်းစိန်ခေါ်မှုတွေအတွက်မလုံလောက်တော့တဲ့အကြောင်းသုံးသပ်ထားတဲ့အိန္ဒိယ Threat News Global သတင်းဌာနကဆောင်းပါးကိုတင်ပြပါမယ်အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီဟာအော်တိုဘာလ10ရက်နေ့ကအာဆီယံအိန္ဒိယညီလာခံနဲ့အရှေ့အာရှထိပ်သီးညီလာခံတွေကိုတက်ရောက်ဖို့လာအိုနိုင်ငံဗီယန်ကျင်းကိုရောက်လာတဲ့အချိန်မှာမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမဆုံးနိုင်တဲ့စစ်ရေးပြစ်ပခါတွေဆက်လက်ဖြစ်ပွားနေပြီးတော့တောင်တရုတ်ပင်လယ်မှာလည်းဖိလစ်ပိုင်နိုင်ငံဟာတရုတ်နိုင်ငံကလှေသမောတွေအငင်းပွားနေတဲ့ရေပိုင်နက်ထဲကျူးကျော်ဝင်ရောက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။တကယ်တော့အာဆီယံဟာမြန်မာနိုင်ငံပြည်ထောင်နဲ့တောင်တရုတ်ပင်လယ်ကိစ္စတွေကိုထိတ်သီးအစည်းအဝေးကျင်းပတိုင်းမှာအရေးကြီးကိစ္စအဖြစ်ထည့်သွင်းဆွေးနွေးခဲ့ပေမယ့်ခိုင်မာတဲ့ယက်တီချက်မရှိဘဲဖြစ်နေပါတယ်လို့ဆောင်းပါးကဆိုပါတယ်။အာဆီယံဟာ1969ခုနှစ်စတင်ဖွဲ့စည်းတဲ့အချိန်ကဒေသတွင်းနိုင်ငံတွေကြားမှာငြိမ်းချမ်းတဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နိုင်မှုဆိုတဲ့ရည်ရွယ်ချက်နဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဖက်မှုမပြုရေးမှုနဲ့စတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုချိန်မှာတော့အာဆီယံဟာဒီငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့အခန်းကဏ္ဍကိုပဲဖြည့်ဆည်းဖို့မဖြစ်နိုင်တော့ပါဘူးလို့ဆောင်းပါးကဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလို့ဖြစ်လာတဲ့ပြဿနာကိုပြည်တွင်းရေးအဖြစ်ရှုမြင်နေကြတဲ့အတွက်တိကျပြတ်သားတဲ့ယက်တီချမ်းမရှိပဲအဖွဲ့ဝင်နိုင်ငံတွေစိတ်ဝမ်းကွဲနေကြပါတယ်။တောင်တရုတ်ပင်လယ်မှာလည်းတရုတ်နဲ့ရေပိုင်နက်အငင်းပွားမှုကိုဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေအတွက်ပဲစိုးရိမ်ပူပန်ရမယ့်ကိစ္စဖြစ်ရှုမြင်နေတာဖြစ်ပါတယ်လို့ဆောင်းပါးကဆိုပါတယ်။အိန္ဒိယနိုင်ငံဟာအခုဆိုရင်အာဆီယံနိုင်ငံတွေနဲ့ကုန်သွယ်ရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နေပြီးအရှိတောင်အရှာဒေသတွေမှာတည်ငြိမ်မှုကြောင့်အကျိုးရှိနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကဆန့်ကျင်ဘက်လာရကိုဥတီနေစေပါတယ်။ဒါကြောင့်လေဝန်ကြီးချုပ်မိုဒီဟာအာဆီယံခေါင်းဆောင်နိုင်ငံထိတွေ့ဆက်ဆံပြီးဒီပြဿနာနှစ်ခုနဲ့ပတ်သက်လို့သူတို့ရဲ့အမြင်တွေစိုးရိမ်ပူပန်မှုတွေကိုသိရအောင်ကြိုးစားခဲ့ပါတယ်။အာဆီယံနိုင်ငံတွေကမှစိတ်ဝမ်းကွဲပြားမှုတွေညှို့ညွတ်မှုရပြီးပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်အောင်လို့အိန္ဒိယနိုင်ငံကအပါဝင်ကူညီဖို့လိုပါတယ်လို့ဆောင်းပါးကသုံးသပ်ထားပါတယ်။အခုဆက်လက်ပြီးအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်အင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့မြမအရေးဆွေးနွေးပွဲဟာအာဆီယံနိုင်ငံတွေကြားအငင်းပွားမှုနောက်တစ်ခုဖြစ်နေအဆုံးသတ်သွားခဲ့တယ်ဆိုတော့ဂျကာတာပို့သတင်းစာကဆောင်းပါးကိုတင်ပြပါမယ်။အော်တိုဘာလ4ရက်နေ့5ရက်နေ့မှာပြုလုပ်ခဲ့တဲ့အင်ဒိုနီးရှားကမြမအရေးဆွေးနွေးပွဲကိုအာဆီယံနိုင်ငံအချို့ကုလသမဂ္ဂ EU အမေရိကန်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့မြန်မာအတိုက်ခံအင်အားစုတွေဘက်ကကိုယ်စားလှယ်ချို့တက်ရောက်ခဲ့ကြပြီးစစ်ကောင်စီကတော့ဖိတ်ကြားထားပေမဲ့တက်ရောက်ခဲ့ခြင်းမရှိဘူးလို့ဆောင်းပါးကဆိုပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးပွဲကိုစင်ကာပူကလွယ်ပြီးမြန်မာနိုင်ငံပေါ်ဩဇာအာဏာရှိတဲ့နိုင်ငံတွေကမတက်ရောက်ကြတဲ့အကြောင်းအထူးသဖြင့်မြန်မာနိုင်ငံပေါ်မှာတက်ရောက်မှုအရှိဆုံးထိုင်းနိုင်ငံဟာမတက်ရောက်တဲ့အတွက်လည်းဒီဆွေးနွေးပွဲအရာမထင်ခဲ့တဲ့အကြောင်းလက်ရှိအာဆီယံဥက္ကဋ္ဌလာအိုနိုင်ငံဟာမြမအရေးကိုတွန်းတွန်းတိုက်တိုက်ဆောင်ရွက်ပေးဖို့စိတ်အားထက်သန်မှုမရှိတဲ့အကြောင်းဂျကာတာပို့ဆောင်မှာရေးသားထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။